မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရက်2019ခုနှစ်အောက်တိုဘာလ31ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မယ့်လုပ်ငန်းစဉ်ကိုတည်ယဝင်အတည်ပြုနိုင်မှုအလွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ကြမှာပါပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ထဲမှာခီးစဉ်ရထားတဲ့စဉ်ပေါ်ပောက်ကွဲမိလာမှုဖြစ်ရာကလူ90ကျော်ထက်မနည်းသေဆုံးသွားပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မုံနဲ့တင်ပြပေးသွားမှာပါ
အခုညနေခင်းဆက်ပြီးနှာစင်ရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်မှာအငိမ့်စားစစ်မှုထမ်းဟောင်းတဦးအပါအဝင်အရတားတချို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့
အချိန်တွေကဘူမနဲ့မကပါတတန်းကခုစေတော့လေးရရှိပါဗျာနှစ်ချိန်ခဏရနေကပါအဖွဲ့စီတို့ကခိုင်စကားတို့ပို့ပါရင်အင်ကျစုတွေကတော့ခုကလေးဝမနေပါရ
ဲ့ဖမ်းခံရသူရဲ့မိသားစုဝင်တဦးပြောပြချက်နဲ့တူနာစင်ရဖို့ရှိသလိုရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအကြောင်းကိုလည်းထုတ်လွှင့်ပေးပါမယ်ဒီနောက်မှာတော့ဒီကနေ့ကြာရောက်တဲ့ Halloween တစ်စေးကြီးပွဲနေ့ကိုအမေရိကန်ကကလေးလူကြီးတွေဘယ်လိုပြောရှင်ဖြတ်သန်းကြသလဲဆိုတာကိုလည်းနာစင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်ဒီဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ယဝင်တည်ပြုနိုင်မှုအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ယဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်စရာမလိုဘူးဆိုပြီးပြောနေကြတဲ့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့လက်တလောစုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီညွတ်ညီမျှပါဝင်ခွင့်မရဘူးဆိုပြီးဆန့်ကျင်နေကြတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတိတိကျကျတွေ့ရမယ်အလားအလာရှိနေပါတယ်။သမ္မတ Trump ဆိုရကထောက်ထားတွေကိုဖုံးကွယ်ကောင်းဖုံးကွယ်ထားနိုင်တယ်လို့တပ်တွေတွေကိုမထွက်ဆိုနိုင်အောင်တားဆီးတာလွတ်တော်ရဲ့စင်ခုံမှုတွေကိုလစ်လျူရှူတာတွေရှိနေတယ်လို့အောက်လွတ်တော်ရဲ့လုပ်ငန်းတွေကိုဆက်လက်ဟန်တားနေတဲ့အချိန်မှာတန်တရားအမြင်တွေခင်းရှင်းအောင်အခုလိုမဲခွဲဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းလဲအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကဒီမိုကရက်ကိုယ်စားလှယ်ကိုပေးပို့တဲ့စာထဲမှာပြောဆိုထားတာပါ။တယ်လို့တော့လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အလွတ်တော်မှာမဲခွဲမဲ့ဆုံးဖြတ်ချက်ဟာသမ္မတအဖို့စုံစမ်းရေးလုပ်ငန်းစဉ်အတွက်ဥပဒေနဲ့အညီမျှတမှုကိုစောင့်ကြည့်ပေးနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေသမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြန်ပြဲဖြစ်လာနိုင်သူတယောက်ရဲ့မကောင်းတဲ့နေ့ရဖို့ယူကရိန်းနိုင်ငံကိုအကူအညီတောင်းခဲ့တဲ့သမ္မတ Trump ပေါ်အရေးယူသင့်မသင့်လက်တလုံးမှာတော့အလွတ်တော်ကထောက်လှမ်းရေးနိုင်ငံခြားရေးနဲ့စီကံထင်ထင်ရေးကော်မတီ၃ခုကစုံစမ်းနေပြီးတန်တမန်တွေအစိုးရအရာရှိတွေကိုတကပိတ်ကြားနာမေးမြန်းနေတာပါဒီကနေ့မဲခွဲဖို့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်အရကြားနာစစ်ဆေးမှုတွေကိုအများပြည်သူရှေ့မှောက်လွတ်ဆောင်အောင်ဖြစ်ပြီးဒီနောက်မှာတော့ထောက်လှမ်းရေးကော်မတီကအစီရင်ခံစာနဲ့အကြံပြုချက်တွေကိုတရားရေးကော်မတီထံတင်ပြပြီးအောက်လွှတ်တော်တစ်ခုလုံးကသမ္မတအဖို့အရေးယူသင့်မသင့်ဆုံးဖြတ်ချက်ရမှာဖြစ်ပါတယ်
အဲ့ဆက်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘာဂဒဒီကိုအမေရိကန်အထူးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့စဉ်မှာရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။အယ်ဘာဂဒဒီသေဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီး၃ရက်အကြာပုတ်ထူးနေတော့ကအဝေးထိန်ဒရုန်းယာဉ်သုံးပြီးတော့အပေါ်စီးကနေညပယ်ရိုက်ထားတဲ့အဖြူအမဲဗီဒီယိုပုံ၅ခုကိုထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာအယ်ဘာဂဒဒီပုန်းခိုနေတဲ့ပရဝဏအမေရိကန်အထူးတပ်တွေရဟတ်ယာဉ်နဲ့ချဉ်ကပ်သွားစဉ်ပြန်လည်ပစ်ခတ်တဲ့အရေးမဲတွေလိုမြင်ရတဲ့ဆက်သွေးကြွတွေကိုရဟတ်ယာဉ်တွေဘောကနေပစ်ခတ်ဖောက်ခွဲနှိမ်နှင်းခဲ့တာမြင်ရပါတယ်။အမေရိကန်ရဟတ်ယာဉ်တွေဘောကနေအဲ့ဒီနေရာကိုအတိအကျပိတ်မှတ်ထားပြီးဖောက်ခွဲဖျက်ဆီးခဲ့တဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဖျက်ဆီးလိုက်တဲ့နေရာကအခုဆိုရင်ကျင်းတွေ၊ခြိုင်တွေနဲ့ကားပတ်ကင်နေရာရှိလို့ဖြစ်သွားပြီလို့အရှေ့လေပိုင်းဒေသဆိုင်ရာ Central Command ကိုယ်ကိုင်ဌာနရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့ပါတယ်။ဒီစစ်စစ်ရေးကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးကအသေးစိတ်အစီအစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါရယ်ထုတ်ပြန်တဲ့ဗီဒီယိုတွေဓာတ်ပုံတွေထဲမှာအယ်ဘာဂဒဒီနောက်ဆုံးဘလို့တည်ဆုံးခဲ့တယ်ဆိုတာကိုတော့ပြမထားပါဘူးစစ်သွေးကြွခေါင်းဆောင်ကအော်ဟစ်ငိုယိုထွက်ပြေးခဲ့တယ်လို့သမ္မတထရမ့်ကပြောထားပေမဲ့ဗိုလ်ချုပ်ကြီးမက်ကန်စီကတော့သူတို့အနေနဲ့ပြောနိုင်တာကအယ်ဘာဂဒဒီဟာကလေးငယ်လေးနှစ်ယောက်နဲ့အတူမြေအောက်တွင်းတစ်ခုထဲကိုဝင်သွားပြီးအသေးကဖောက်ခွဲခဲ့ကြောင်းနဲ့သူမသေးခင်မှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေအပေါ်ပြန်လည်ပြစ်ခတ်ကောင်းပြစ်ခတ်နိုင်ခဲ့ကြောင်းသာပြောပြီးတော့ဂျန်နာရီသူ့အနေနဲ့အတိမပြုတ်နိုင်ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ် အခုလိုမျိုးစီးရီးယားမြောက်ပိုင်းကအယ်ဘက်ဒါဒီပုံခိုနေတဲ့နေရာအပေါ်ဝင်ရောက်စီးနှင်နိုင်အောင်လို့လားနဲ့ချီအချိန်ယူပြင်ဆင်ခဲ့ရပြီးတော့အကြီးအကျယ်ထောက်လှမ်းချက်တွေသတင်းပေးသူတွေစီကရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့အတူအခွင့်အရေးပေးလာတဲ့အတွက်စီးနှင်နိုင်ခဲ့တာဖြစ်တယ်လို့လည်းသတင်းစာရှင်းပွဲမှာဗိုလ်ချုပ်ကြီးမက်ကန်စီကပြောကြားသွားပါတယ်သမရကိုအပြည့်အစုံရှင်းပြခဲ့ပြီးတဲ့နောက်စစ်စင်ရေးကိုဝါရှင်တန်စံတော်ချိန်စနေနေ့မနက်9နာရီမှာလုပ်ဖို့အထူးတပ်ဖွဲ့ဝင်တွေကိုတူညွန်ကြားခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ပထင်းတဲ့မစ္စိုင်းမျိုးစားဖြစ်နိုင်တဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပစ်လွတ်တာ12ချိန်ရှိသွားပါပြီ။ကြံကြာနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကဖိအားပေးတဲ့ချိန်မှာပဲစမ်းသပ်မှုတွေကိုစက်တိုက်လုပ်လာခဲ့တာပါ။နောက်ဆုံးသတ်မှတ်ချက်ကိုအမေရိကန်ကအလေးနဲ့မထားပဲလေးလွေရှုမှဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်။ဒီနေ့စမ်းသပ်မှုတွေကိုတော့ပျုံကန်းပြည်နယ်တောင်ပိုင်းဆွန်ချီယုံကပြုတ်လုခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90 380ကီလိုမီတာအကွာထိရောက်ရှိခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရပ်ဖို့လဲတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်ယုံကတိုက်တွန်းခဲ့တာပါ။ဒါတို့ဖြစ်တုံးတွေစမ်းသပ်မှုပေါ်အလေးနဲ့စိုးရိမ်နေတဲ့အကြောင်းလဲတောင်ကိုရီးယားအမျိုးသားလူညွန့်ရေးကောင်စီကပြောဆိုခဲ့ပါတယ်။ဂျပန်ဆိုတာတောင်ရှိသူတွေကတော့ပထမတဲ့မစ္စိုင်းမျိုးစားဖြစ်နေတဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုကျရောက်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတနစ်ခွဲလောက်ကြာအောင်ရက်ဆိုင်ထားခဲ့ရကမေလ3ရက်ကစလို့အခုဆိုရင်12ချိန်အထိရှိသွားပြီဖြစ်တဲ့စမ်းသပ်ပစ်လို့မှုတွေဟာဆွေးနွေးမှုတွေမှာအသာစီးရဖို့ကြိုးပမ်းမှုဖြစ်နေလဲသုံးသပ်ကြပါတယ်။ဒီလက်ဆန်းကဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာအမေရိကန်နဲ့မြောက်ကိုရီးယားအလုပ်ဖွဲ့စဉ်တွဲဆုံရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသေးစမ်းတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးဘက်ကနေထွက်ခွာသွားခဲ့တာပါ။မြောက်ကိုရီးယားကအမေရိကန်ဘက်ကပိတ်ဆို့တံခါးမှုတွေနဲ့ဖိအားပေးနေတာတွေကိုလျှော့ဖို့လိုလားနေတာလည်းဖြစ်ပါတယ်။
တရုတ်ကွန်မြူနတီပါတီဟာအမေရိကန်ပြည်ထောင်စုအပေါ်အမှန်တကယ်ရန်လိုနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။တရုတ်အစိုးရဟာအာနာရှင်စနစ်ကိုပြည်ပမှာပါကျင့်သုံးဖို့ကြိုးစားနေတယ်။အမေရိကန်ကုမ္ပဏီတွေအပေါ်ဖိအားပေးနေတယ်သူတို့ပိုင်တယ်လို့ပြောနေတဲ့ရေပြင်နယ်နိမိတ်နေရာတွေရအောင်အတင်းလုပ်နေတယ်လို့ဝန်ကြီးပွန်ပီယိုကပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်။နယူးယောက်မြို့က Hudson Institute မှာဗိုလ်ထုံးတွေကလုပ်တဲ့အခမ်းအနားအတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကခုလိုပြောကြားသွားတာဖြစ်ပါတယ်။စီးပွားရေးစစ်ရေးအတွေ့အခေါ်နဲ့နိုင်ငံတကာဆက်ဆံရေးအပါအဝင်အမေရိကန်နဲ့တရုတ်ကြားအဓိကကြတဲ့နေရာတွေမှာပြိုင်ဘက်ဖြစ်လာတဲ့ကိစ္စတွေကိုနိုင်ငံသားရေးဝန်ကြီးပွန်ပီယိုကမင်ကွန်းထဲမှာပြောကြားသွားပါတယ်။လူမှုအတိုင်းဝိုင်းထဲမှာသာမကတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစီးပွားရေးတွေမှာတရုတ်ကဩဇာညောင်းအောင်အာဏာရှင်ဆန်တဲ့နီးနဲ့ချဉ်းကပ်နေတယ်လို့ဒုတိယသမ္မတမိုက်ပန့်စ်ကပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးရပိုင်းအကြမှာပဲနိုင်ငံသားရေးဝန်ကြီးကလည်းထပ်ပြီးခုလိုပြောကြားတာဖြစ်ပါတယ်။တရုတ်အစိုးရကတော့သူတို့ရဲ့မူဝါဒတွေထိခိုက်အောင်လို့အမေရိကန်ကမဟုတ်မမှန်ဆွဆွဲပြောနေတယ်လို့ပြောကြားတုံ့ပြန်ခဲ့ပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လနကံပုံကံမှုတွေကြုံရတဲ့အိန္ဒိယဘက်ဂျမူးကရှိမီးယားပြည်နယ်ကိုဒီကနေ့ပဲအစိုးရကပြည်နယ်အဆင့်ကနေဖျက်သိမ်းပြီးဒေသနှစ်ခုဖြစ်ခွဲခြားသတ်မှတ်လိုက်ပါတယ်။ဟိမဝန္တတောင်တန်းဒေသဖြစ်တဲ့ဂျမူးကရှိမီးယားပြည်နယ်ကိုဗဟုအစိုးရကတရားအုပ်ချုပ်မဲ့ဒေသနှစ်ခုဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတရားဝင်သတ်မှတ်လိုက်တာပါ။မတူညီအခြေအနေတွေကြုံရတဲ့မွတ်စလင်အများစုရှိရာကရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုရှိရာဂျမူးဒေသတို့ကိုဂျမူးကရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်ပေါ်ဒေသလက်တာအပါအဝင်နောက်ထပ်ဒေသတစ်ခုကိုလည်းတရားသတ်မှတ်လိုက်ပါတယ်။ဒီစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆူရကပယ်ဖျက်လိုက်ပြီးလာပိုင်းချင်မှာပဲဗဟုဆူရလက်အောက်ခံဒေသတွေဖြစ်နေသတ်မှတ်လိုက်တာပါ။ဝန်ကြီးချုပ်မိုဒီကတော့အထူးအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုဖြစ်ခွင့်ရပေးခဲ့တဲ့အတွက်ဒေသတွင်းဖွံ့ဖြိုးမှုတွေနောက်ကျကြံခဲ့တယ်လို့အကြံဖက်ဝါဒအားကောင်းလာပြီးအိန္ဒိယနဲ့မသိမမျက်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံကတချို့လူတွေကိုသူထုလှုပ်ဆော်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာရှိရဲဆိုပြီးသူ့ဆိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုထားပါတယ်။ကရှမီးယားဒေသမှာခေါ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကန်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ချင်းတင်နှံပေးတာတွေလည်းရှိနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကရှမီးယားဒေသအနေနဲ့တတိယ ဖြစ်နေတဲ့အခြေအနေကိုကြော်လာပြီးကြံဒီသားတွေနဲ့ပေါင်းစည်းနိုင်မဲ့အစီအစဉ်ဖြစ်နေအားပေးကြပါတယ်။ဝေဖန်သူတွေကတော့သုံးဖြတ်ချက်ကြောင့်အိန္ဒိယအစိုးရပေါ်ဆန့်ကျင်မှုတွေပုံမှန်ကြီးထွားလာပြီးပုံကံမှုတွေဟာနိုင်ငံနဲ့ပြည်နယ်လာမကိုစိုးရိမ်ရတယ်ဆိုပြီးတော့လည်းသတိပေးနေကြပါတယ်။
ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကရဟင်ယာခန့်မြို့နားမှာခီးသည်တွေမြည့်ထားတဲ့ဆင်းပေါ်ပောက်ကွဲမှုဖြစ်ခဲ့ပြီး84ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရာချီမြို့ကနေရဝါလ်ပင်ဒီမြို့ကိုမြည့်ထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့တာပါ။40ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရထားတွေကနေမိဂုံးလုံးကြီးတွေထွက်နေတဲ့ပုံတွေလူတွေအော်ဟစ်တဲ့တွေကိုပါကစ္စတန်ကလာတဲ့ဗီဒီယိုပုံတွေမှာတွေ့ရပါတယ်။မီးလောင်နေတဲ့ရထားတွဲတွေကနေလွတ်အောင်ရထားသွားနေကြားကပဲခုံချကြတဲ့အတွက်အများပြားတည်ဆုံးတာလို့တာဝန်ရှိသူတွေကပြောပါတယ်ခီးတဲ့တွေ gas မီးဖို့နှစ်ခုသုံးပြီးတော့မနက်စာချက်စားရက gas မီးဖို့တွေပောက်ကွဲမီးလောင်ခဲ့တာလို့မီးရထားဝန်ကြီး Sheikh Rashid Ahmed ကပြောပါတယ်မီးရထားတွဲတွေပေါ်မှာ gas မီးဖို့တွေသုံးတာတားမြစ်ထားပေမဲ့ခီးတဲ့တွေကြံ့ညံ့နေတဲ့ရထားတွဲတွေပေါ်မှာလိုက်လံစစ်ဆေးတာမရှိသလောက်ပါတည်ဆုံးထရာရသူအများစုဟာ WEဟီဂျာမတ်ဘာသာရေးအဖွဲ့စီစဉ်တဲ့အခမ်းအနားတစ်ခုကိုတွားကြတဲ့မွတ်စလင်သာသနာပြုတွေဖြစ်ပါတယ်။မတော်တဆဖြစ်ရတဲ့ပတ်သက်လို့အင်မတန်စိတ်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်အင်မရခမ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားပြီးထိခိုက်ဒဏ်ရာရသူတွေ၊ကြာရည်သူမိသားစုတွေအတွက်ဆုတောင်းခဲ့ပါတယ်။ပောက်ကွဲမှုကိုချက်ချင်းစုံစမ်းဖို့လည်းညွှန်ကြားခဲ့ပါတယ်။ပါကစ္စတန်မှာမိရထားမတော်တဆမှုတွေမကြာခဏဖြစ်လေရှိပါတယ်။အခက်တိလိုက်စားမှုတွေ၊စီမံခန့်ခွဲမှုညံ့ဖျင်းတာတွေ၊မိရထားလုပ်ငန်းတိုးတက်အောင်ရင်းနှီးမြှုပ်နှံမှုမရှိတာမျိုးတွေကြောင့်မိရထားဝန်ဆောင်မှုတွေကျဆင်းနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဇူလိုင်လတုန်းကလည်းပန်ချက်ပြည်နယ်ထဲမှာပဲခီးသည်တဲ့ရထားနဲ့ကုန်ရထားတိုက်မိလို့23ယောက်ထက်မနည်းတေဆုံးခဲ့ပါတယ်။
ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းပေါ်ကရှူရီရဲတိုင်မှာဒီနေ့အစောပိုင်းကမီးလောင်မှုဖြစ်ပွားရာကကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်းချင်းမှုဆိုင်ရာ UNESCO ရဲ့ကမ္ဘာ့အမွေအနှစ်စည်းဝေးအဆောက်အဦပျက်စီးလူနေပါဖြစ်ခဲ့ပါတယ်။အိုကီနာဝါခရိုင်ရဲ့မြို့တော်ဖြစ်တဲ့နာဟာမြို့ကရဲတပ်ရဲ့ပင်မအဆောက်အဦမှာမီးလောင်မှုစဖြစ်ခဲ့တာပါ။မီးလောင်မှုကြောင့်ပင်မအဆောက်အဦတစ်ခုဖြစ်တဲ့စေတန်းကျောင်းဆောင်နဲ့မြောက်ပိုင်းကျောင်းဆောင်ဟိုကူဒန်တို့ပျက်စီးသွားတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။နန်ဒန်တောင်ပိုင်းကျောင်းဆောင်ကလည်းအကြီးအကျယ်ပျက်စီးသွားခဲ့တာပါ။မီးလောင်မှုအတွင်းထိခိုက်ဒဏ်ရာရတဲ့သတင်းမကြားသလိုမီးလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းလက်တလုံးမသိရသေးပါဘူး။မီးလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတိုင်းမှာတနင်္လာနေ့ကစတင်ချင်းပါနေတဲ့သတင်းတပတ်ချက်ဖွဲတော်ခန်းသားတွေကိုလည်းဖျက်လိုက်ရပါတယ်။15ရာစုကနေ19ရာစုခေတ်ထိလူချင်းမင်းဆက်တွေစုဆောင်ခဲ့တဲ့ရဲတိုက်ကြီးနဲ့အတူအိုကီနာဝါကျွန်းပေါ်ကရှီအောင်နယ်မြေကိုတော့ UNESCO ကကမ္ဘာ့အမွေအနှစ်စည်းဝေးဖြစ်တဲ့2000ပြည့်နှစ်မှာအတိအမှတ်ပြုထားတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းမှာဒီကနေ့အင်အားပြည့်ငရင်လှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကျွန်းပေါ်ကကီဆန်ဒေးမြို့တောင်ဘက်1ကီလိုမီတာလောက်မှာလှုပ်ခတ်တဲ့ငရင်ပြင်းအား 6.5 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါရယ်အဲ့ဒီဒေတာမှာတတိယအကြိမ်ငရင်လှုပ်တာလည်းဖြစ်ပါရယ်ဒဗာအိုမြို့မှာပြိုကျသွားတဲ့9ထပ်တိုက်ကနေ6ရောက်ထပ်မင်းဲကိုကယ်ဆယ်နိုင်ခဲ့ပါရယ်ဒဗာအိုမြို့သားဖြစ်တဲ့သမရရော်ဒရီဂိုဒူတာတေးဟာငရင်လှုပ်ချိန်အဲ့ဒီမှာရှိနေပေမဲ့အန်ဒီယဘေးကလွတ်ခဲ့တယ်လို့ပြောခွင့်ရသူကပြောပါရယ်အင်္ဂါနေ့တုန်းကအဲ့ဒီဒေသမှာ 6.6 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့၈ရောက်ထက်မနည်းသေဆုံးခဲ့တယ်လို့အောက်တိုဘာ16ရက်နေ့တုန်းကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်9ရောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။ဒီငရင်နှစ်ခုတုန်းကလည်းရာနဲ့ချီထိခိုက်ဒဏ်ရာရပြီးအဆောက်အဦအမြောက်အများပြိုကျပျက်စီးခဲ့ပါတယ်။မြေငရင်လှုပ်ခတ်မှုတွေမိတောင်ပောက်ကွဲမှုတွေမကြာခဏဖြစ်ပွားတဲ့ Pacific သမုဒ္ဒရာတွေက Ring of Fire ဒေသတွေမှာဖိလစ်ပိုင်နိုင်ငံတည်ရှိနေတဲ့အတွက်ငရင်တန်ကုန်ခဏခဏခံနေရတာဖြစ်ပါတယ်။
ကျသာရင်းနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါရှင်။အခုရေဒီယိုဓာတ်ရိုက်အတန်းလွင်စီစဉ်တွေကို VOA Internet ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုသတင်းလွှာတွေကိုနှာစင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်မှာစစ်မှုရဟောင်းတဦးနဲ့အရဲသားတဦးတို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကဖမ်းဆီးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။အငိမ့်စားစစ်မှုရဟောင်းကိုမဖမ်းဆီးသင့်တယ်လို့မိမိအဖွဲ့ကိုစန့်ကျင်သူတွေကိုဖမ်းဆီးတာဟာလည်းအာဏာတည်ဆောက်နေတာသာဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။တပ်မတော်ရဲ့ဆက်ဆွဲချက်အပေါ်မှာ AA တာဝန်ရှိသူတွေကငြင်းဆန်ထားတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်အစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဒီကနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမရှိပေမဲ့လည်းအဲ့ဒီစစ်ရေးပဋိပက္ခတွေရဲ့နောက်ဆက်သွဲအကျိုးဆက်တွေကိုဒေသခံပြည်သူတွေဆက်လက်ရင်ဆိုင်နေရဆဲပါမြောက်ဦးမြို့နယ်တရက်အုပ်ကျေးရွာနေစစ်မှုထမ်းဟောင်းသူဖြစ်သူဥပ္ပိုလ်နေကို အရာဝအေအေဖွဲ့ဝင်၅ဦးကနေအောက်တိုဘာလ26ရက်နေ့ညမှာဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်အနာယူထားတဲ့စစ်မှုထမ်းဟောင်းတွေဖမ်းဆီးတာဟာမဖြစ်သင့်ဘူးလို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့စစ်မှုထမ်းဟောင်းတွေဆိုတာကတမတော်မှာအကြောင်းမူတာဝန်ထမ်းဆောင်ပြီးတော့အရက်တော့မှာပြည်သားတွေနဲ့ဒီအေးဆေးနေနေတာပဲအဲ့ဟိုဇော်ရဲရထဲမှာလိုက်ပြီးတော့ဖမ်းသွားတယ်ဆိုတာကတော့ဒါကတော့ဖြစ်ပြန်တော့ဘူးကွာ
အခုချိန်တည်းဥပုန်ကြီးရဲ့သတင်းစာနာမကြားရသေးဘူးလို့မြောက်ဦးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးမောင်သာစိန်ကပြောပါတယ
်။ဖမ်းဆီးတာတော့ကျွန်တော်လည်းသိတယ်။နောက်ဆက်တွဲအချိန်ကတော့မသိရသေး
ဘူး။ဥပုန်ကြီးဟာတကြကြီးစစ်နဲ့အငိမ့်စားယူခတ်သူတယောက်လို့လဲတမတော်သတင်းမှာဖော်ပြထားပါတယ်။အလားတူအောက်တိုဘာလ26ရက်နေ့ကမင်းပြားမြို့နယ်အိုးပုံတောင်ကျေးရွာနေဦးထွန်းမင်းသိန်းဟာလည်းပြန်ချောင်းကြေးရွာသွားကားလမ်းပေါ်မှာအေအေဖွဲ့ကနေဖမ်းဆီးသွားတယ်လို့တမတော်သတင်းမှာဖော်ပြထားပါတယ်။အနောက်ပိုင်းဆိုင်စစ်သနာချုပ်တမတော်ပြောခွေရပူမူကြီးဝင်းစော်ဦးကတော့ဒီလိုရသားတွေဖမ်းဆီးတဲ့ပေါ်မှာခုလိုပြောပါတယ်
။ဘာမဟုတ်တဲ့တော့အရသားတွေဆိုလို့ရှိရင်ပေါင်းစင်မျိုးပြတ်တဲ့တမတော်သတင်းပေးတမတော်ရဲ့အမာခံဓာတ်ရက်လောက်ကိုစန့်ကျင်တယ်ဓာတ်ရက်ရပိတာလမ်းမျိုးစန့်ကျင်တယ်အဲ့စန့်ကျင်တဲ့ပေါင်းတွေမှလည်းဒီလိုဒီလိုနဲ့သိရမယ်ဆိုရဒီလိုအာဃာတတွေနဲ့အကျောက်တရားဖြစ်အောင်အာဏာတည်ဆောက်တာတော့က
ချင်းမြင့်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်အစအောက်တဲမောဝကျေးရွာအုပ်စုပြီဝုံကျေးရွာမှာလည်းအော်တိုဘာလ28ရက်နေ့မှာပညာရေးထွေထွေဝန်ထမ်းတို့ဖမ်းဆီးခြင်းခံထားရပါတယ်ဖမ်းဆီးခံရသူပညာရေးထွေထွေဝန်ထမ်းဦးတောင်ပိုင်းရဲ့မိသားစုဝင်တို့ကအခုချိန်ထိသတင်းစာနာမကြားရသေးဘူးလို့ပြောပါတယ
်အချိန်ကဘူမလည်းမကြပါတတကခုစရတော့၄ရက်ရှိပါပြီနှစ်ခဏရနေကပါဘာဖီလင်းစင်တာကလည်းဆိုရလည်းမတရားပါအဖွဲစီတို့ကခိုင်စကားတို့ပို့ပါရင်အင်ကျစုတွေကတော့အခုပလဲဝမနေပါရင်သူ့ဝင်လို့ပါ
ချင်းမြင့်နယ်ပလဲဝမြို့နယ်ထဲမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ယောက်ရှိနေပြီလို့ချင်းလူခွေရေးဖွဲ့ CSRO ကနေထုတ်ပြန်ထားပါတယ်တမတော်ဘက်ကရောဒေသခံတွေကပါအေအေဖွဲ့ကဖမ်းဆီးမှုတွေရှိခဲ့ကြောင်းပြောပေမဲ့အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့သူတို့ဖွဲ့ဖမ်းဆီးမှုတွေမလုပ်ကြောင်းညင်းဆိုပါတယ်
အကျွန်တော်ဘက်ကတော့အဲ့လိုမျိုးဟိုဖမ်းဆီးတာလုံးဝမရှိဘူးကြာလူတို့ပြောတဲ့ဟိုစစ်မှုထမ်းဟောင်းကိုဖမ်းဆီးတာရောနောက်ဒီအဲ့ဒီမင်းကြီးဘက်ကကိစ္စရောအဲ့လိုမျိုးဖမ်းဆီးတာမရှိဘူးကြာနော်အဲ့လိုအရာဝတ်တွေပါတယ်နဲ့တွားပြီးတော့အဲ့လိုဟိုလင်းပြီးတူပြီးဖမ်းတာမျိုးလဲကျွန်တော်တို့ဘက်ကဘယ်တော့မှမလုပ်ဘူ
းရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်တွေမှာအရသားတွေပေါ်သူ့ဖက်ကိုယ့်ဖက်တန်လျာနဲ့ဖမ်းဆီးမှုအရေးယူတပ်ပြတ်မှုတွေကလည်းပုံမူဖြစ်ပေါ်နေပါတယ်လက်ရှိရခိုင်မြောက်ပိုင်းဒေသမှာစစ်ရေးပြည်ပခန့်ဖြစ်စဉ်တွင်အရသားတိုက်စုံမှု90ခန့်တန်ရာရရှိသူ120ကျော်နဲ့ဖမ်းဆီးခံရသူ200နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းရင်ပြောပြခဲ့တဲ့ရခိုင်ပြည်နယ်တဲကဖမ်းဆီးသတင်းကနေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေရဲ့စိတ်ကြမ်းမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းအလှည့်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်အတော်များများဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကြမ်းမရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ Save the Children အဖွဲ့ကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့တဲ့ Dave Grunivan သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်တွေဟာအခြေခံစာရေးစာဖတ်နဲ့အပေါင်းအသင်းအမြောက်စားတွေကိုစိတ်ဝင်စားနဲ့သင်ကြားနေကြပါတယ်။ဒါမဲ့လေအဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့အသက်18နှစ်ယောက်ကလေးငယ်9ယောက်ထဲကတယောက်ဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဘန်နုဘတ်နဂါဟာ Save the Children အဖွဲ့ကဖြစ်ပါတယ
်။ It's clear to us that there are a huge number of children in the camps that require
ဒုက္ခသည်စခန်းတွေမှာရှိတဲ့ကလေးငယ်တော်များများဟာစိတ်ပိုင်းဆိုင်ရာအကူအညီပေးမှုတွေလိုအပ်နေတယ်ဆိုတာရှင်းပါတယ်။တချို့တွေကိုကျွန်တော်တို့ကပရဟိတအနေနဲ့အကူအညီပေးနေပေမဲ့ဒါကမလုံလောက်ပါဘူး
။လွန်ခဲ့တဲ့နှစ်ကအာဆာရိုညာလက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကိုတိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေမြေရှင်းလင်းလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာလူစုလိုက်ပြုံလိုက်တပ်ဖြတ်တာမရင်းကျင်တာနဲ့ရွာတွေကိုမိရှို့တာတွေကိုကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေဘက်ကတော့ပြောပါတယ်ဒါပေမဲ့လည်းမြန်မာဘက်ကတော့ဆွဆွဲချက်တွေအတော်များများကိုလက်မခံဘဲပယ်ချထားပါတယ်ကလေးငယ်တွေအခုလိုစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်ရတာဟာသူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေအပြင်တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ
် So they could be things like victims of child marriage victims of sexual abuse or violence
အရွယ်မရောက်သေးပဲလက်ထပ်ထိများတာလိမ္မာဆိုင်ရာအရာစော်ကားနှောက်ယှက်ခံရတာအကြမ်းဖက်ခံရတာသူတို့နေထိုင်တဲ့အိမ်တွေမှာပဲစော်ကားခံရတာမျိုးတွေပါ။ဒါအပြင်ကလေးတွေဟာသူတို့ရဲ့အိမ်ဒါမှမဟုတ်သူတို့ကိုယ်တိုင်သူတို့ဘူးရစီဆွဲတာမျိုးတွေလည်းရှိနိုင်ပါတယ်
။ ဒုက္ခသည်တွေဟာစကန်တွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြပဲစကန်အတွင်းမှာလုပ်ရတဲ့အလုပ်တွေဟာလည်းအကန့်အသတ်နဲ့သာဖြစ်ပါတယ်ဒုက္ခသည်တွေရဲ့ပညာသင်ကြားရေးနဲ့အသက်မွေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်လူငယ်ဒုက္ခသည်တွေဘဝရှင်သန်ရေးအတတ်ပညာတွေမရရှိမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ
် And these are the children that really will help lift the Rohingya community out of poverty but they can't if they're not
ဒီကလေးတွေကပဲ Rohingya လူမှုအတိုင်းအဝန်းကြီးတစ်ခုလုံးကိုဆင်းရဲတွေကနေပြီးတော့လွတ်မြောက်အောင်အကူအညီပေးနိုင်မှာပါဒါပေမဲ့သူတို့မှာမှန်ကန်တဲ့ပညာရည်မရဘူးဆိုရင်တော့သူတို့လည်းလုံနိုင်မှာမဟုတ်ပါဘူ
း။အသက်15နှစ်နဲ့18နှစ်ကြားဒုက္ခသည်17ရာခိုင်နှုန်းသာစခန်းတွေမှာပညာသင်ကြားခွင့်ရှိတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတော့အသက်18နှစ်အောက်ဒုက္ခသည်9သိန်းလောက်ရှိနေပြီးအဲ့ဒုက္ခသည်တွေရဲ့အခြေအနေကပိုပြီးတော့မျှော်လင့်ချက်မဲ့လာနေတယ်လို့လည်းဘန်နူဘတ်နဂါကပြောပါတယ
်။ We're dealing with a protracted crisis where children are losing hope. We're dealing with a crisis.
ကလေးတွေအတွက်မျှော်လင့်ချက်တွေမဲ့နေတဲ့ပြဿနာတွေနောက်စိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေကျွန်တော်တို့ရင်ဆိုင်နေရပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုဝေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံဖို့သဘောတူထားပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီကျမလေးလင်းနှစ်ပြည့်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအချက်တွေလည်းကြုံခဲ့ရပါတယ်။လင်းနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3992 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒီကနေ့ကြာရတဲ့ Halloween ပွဲအကြောင်းကိုပြောပြပေးပါဦးမယ်။ဒီကနေ့အော်တိုဘာလ31ရက်နေ့ဟာ Halloween တစ်စေးကြီးများနေ့ဖြစ်ပြီးတော့ American ပြည်သူစုကကလေးတွေဟာရက်ွက်တွေထဲမှာအိမ်တွေတဲ့ကိုလှည့်လည်ပြီးတော့ကြတော့ trick or treat 6လနာခံမလားမုံကျွေးမလားဆိုပြီးတော့သကြားလုံးတွေလိုက်ပြီးတော့တောင်းလေးရှိကြပါတယ်တချို့ဒေသတွေမှာ Halloween စီတန်လှည့်လည်ပွဲတွေကျင်းပလေးရှိသလို Washington မြို့တော်နာက Alexandria မြို့နယ်မှာတော့ဝစ်ဆိုအမျိုးမျိုးနဲ့စီတန်လှည့်လည်ပွဲကိုဒီသတင်းပတ်အစောပိုင်းကစီစီကာကကျင်းပခဲ့ပါတယ်ဒီပွဲကိုသွားရောက်ရိုက်ကူးထားတဲ့ Deborah Block ရဲ့သတင်းလွှာကိုကိုငိမ့်ချန်ကပြောပြပေးပါလိမ့်မယ်ရှင
် Virginia ပြည်နယ်ကအိမ်တွေဟာ Halloween ပွဲတော်အတွက်အလှဆင်ထားကြတာဖြစ်ပြီးတော့ကြောက်စရာလူပြက်ရုပ်ကြီးတွေတိတ်ကြောက်ဖို့မကောင်းတဲ့ရွှေဖြုံကြီးရုပ်ကြီးတွေနဲ့တခြားပစ္စည်းတွေချိတ်ဆွဲထားပါတယ်။အော်တိုဘာလ31ရက်နေ့မတိုင်ခင်မှာတော့ဒီရက်ကွက်မှာ Halloween စီတန်းလှည့်လည်ပွဲကိုနှစ်စဉ်ကျင်းပလေ့ရှိတာပါ။ Alexandria မြို့တော်ဝင်ဟောင်း Alison Simberbeck ကပြိုင်ပွဲဝင်အိမ်မွေးတိရစ္ဆာန်တွေထဲကအကောင်းဆုံးဝတ်ဆောင်စုကိုဒိုင်းသူကြီးလို့ဆုံးဖြတ်ပေးခဲ့တာပါ
Gallery ရက်ွက်က Halloween စီတန်းလှည့်လည်ပွဲကိုကျမတို့အားလုံးနှစ်တက်ကြပါတယ်ခလေးအရွယ်ဆုံးကလည်းဝစ်ဆော်အမျိုးမျိုးဝတ်ထားကြတယ်လေနောက်ပြီးလူတွေပုံစံအမျိုးမျိုးထွင်ဝစ်လာတာကိုကြည့်ရတာလည်းသဘောကျပါ
တယ် I am all day seasoning
ကျွန်တော်ကတော့ oval စားမုံဘူးပုံစံဝတ်ထားတာပါမေလန်းပြည်နယ် Bodyboard မြို့ကထုတ်တဲ့ပင်လယ်စားကိုဖြူတဲ့ American စားတစ်မျိုးပါကျွန်တော်မိသားစုကတော့ကြောက်ပုံပုံစံဝတ်ထားပါတယ်မိန်းမစပုံမှုပုံစံဝတ်ပါတယ်ကျွန်တော်ခွေးနဲ့နလသားအရွယ်သားကိုတော့ရသာရှိတဲ့ကြောက်ပုံပုံစံဝတ်ပေးထားပါတယ
်ပလတ်စတစ်လေးတွေမျောနေတဲ့ပုံစံဝတ်ထားတဲ့လူအုပ်စုကတော့ထီးကလေးတွေကင်ထားကြပြီးကမ္ဘာသမုတ်တရားတွေကိုကာကွယ်ဖို့အတွက်သတင်းစကားပေးချင်တာပါ
It's very important ကျမတို့သမုတ်တရားတွေကိုဂရုစိုက်ဖို့အရင်ရေးကြည့်ပြီးတော့ကျမတို့မလုပ်ရမလဲဆိုတာကျမတို့ကလေးတွေသဘောပေါက်ဖို့လိုပါတယ
်ပင်လယ်ဓားမြပုံဝတ်ထားတဲ့ဒီလူကြီးကတော့ငူရင်းဝတ်စုံတွေကိုသဘောကျတာပါ
It's not the sort of
အားလုံးကိုဆိုင်ကဝယ်လာတယ်ဆိုတာအမေရိကန်တွေလုပ်နေကြပုံစံတော့မဟုတ်ပါဘူးဒီမိသားစုတွေဆိုရင်ဝစ်စုံတွေရဖို့နိုင်ပေါင်းများစွာအကုန်ခံပြီးကိုယ်တိုင်ချုပ်လို့ဆေးချေထားကြတာပါ
ကြီးကန်းပုံစံဝစ်ဆင်ထားတဲ့ဒီအမျိုးသမီးဆိုရင်ငှက်ပုံစံပေါက်အောင်သူကိုယ်တိုင်ချုပ်လို့တက်ဆင်ထားတာပ
ါ coat hangers and a bicycle
အင်းကြီးချိတ်တွေစပိန်အုပ်ထုပ်တွေစာရွက်တွေပင်မောင်ဘောလုံးတွေခရစ်စမတ်အလှပြင်ပစ္စည်းတွေကိုသုံးထားတာပါ
ဒီပွဲကိုကြည့်သူတွေအတွက်လည်းရင်သက်ရှုမောရပါတယ်
This is just a wonderful
thing. အခုလိုမျိုးဒလေထုံးစံတွေကြောင့် Dairy ရက်ကွက်ကအရန်နေစဉ်စရာကောင်းပါတယ်
။အသက်16နှစ်အရွယ် McKinsey Master နဲ့သူ့ရဲ့မိသားစုဟာဒီနှစ်အတွက်ဗီဒီယိုဂိမ်းတွေကရုပ်ပုံစံတွေဝတ်ဆင်ပြီးတော့ပထမစုကိုရသွားပါတယ
်။ It's very exciting.
ကျမတို့ဒီစုကိုရဖို့3နှစ်လောက်ကြိုးစားခဲ့တာကြောင့်အရန်ကိုစိတ်လှုပ်ရှားနေပါတယ်
။ဒီ Wonder Woman ပုံစံဝတ်ဆင်ထားတဲ့ခွေးကလေးဟာလိမ္မာတဲ့ပုံစံထက်ပိုတာပ
ါ
ဒီစူပါလူစွမ်းကောင်းတွေဟာလူစိုးတွေကိုဖမ်းထားတာပါကျွန်တော်တို့ Riddler, Joker, Poison Ivy နဲ့ Catwoman လူစိုးတွေကို Batman, Robin နဲ့ Wonder Woman တို့ကဖမ်းထားတာပ
ါ Halloween ညရောက်ရင်တော့ Derry ရက်ကွက်ထဲမှာဒီတဲကဇက်ကောင်တချို့ဟာအိမ်တကာလှည့်ပြီး Trick or Treat ကြားလုံးလေးတွေလိုက်တောင်းနေမှာပါခင်ဗျာ
ကိုငင်းချမ်းပြပြသွားတဲ့ Halloween ပွဲဆင်နွှဲကြပုံကိုနားဆင်ကြကြရတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမ်းမာရေးကန္တမြမအရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19.25.32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးကော်မတီကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ဝင်အတည်ပြုနိုင်မှုအောက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ဆရာမလို့ဘူးဆိုပြီးပြောနေတဲ့အောက်လွှတ်တော်မှလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့တတလော့စုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီညွတ်ရင်းမြပါဝင်မရဘူးဆိုပြီးစန့်ကျင်နေကြတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာသိရတာတွေ့ရမယ်အလားအလာတွေလည်းရှိနေပါတယ်။အဲစစ်သွေးကြကောင်းဆောင်အပိုပကအဲပကရီကိုအမေရိကန်ထူတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တော့ကရိုက်ကူးထားတဲ့ဗီဒီယိုနဲ့တပ်ပုံတချို့ကိုအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။ဝေဒင်ဒရုန်းယာဉ်သုံးပြီးအပေါ်စီးကနေညဘက်မှာရိုက်ထားတဲ့အဖြူမဲ့ဗီဒီယိုပုံ၅ခုကိုအဲပကရီတည်ဆုံးခဲ့တဲ့အကြောင်းသမ္မတတော်နဲ့ထွန်းကကြေညာခဲ့ပြီး၃ရက်ကြာမနေ့တော့ကပဲထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ပထမတဲ့မစ်ဆိုင်တုံးအမျိုးအစားဖြစ်နိုင်တဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှစ်ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနေ့တည်းစမ်းသပ်ပစ်လွတ်တာ12ချိန်ရှိသွားပါပြီ။ကြံ့ကြံ့နေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနေ့ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကဖိအားပေးပြောဆိုနေချိန်မှာပဲစမ်းသပ်မှုတွေကိုစတိုက်ဆိုသလိုလှုပ်လာခဲ့တာပါ။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်တွေကရဟင်ယာကမ်မြူနာမှာခီးတဲ့မြေထားတစ်စင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ခဲ့ပြီးလူ84ယောက်ထဲမှာသေဆုံးသွားပါတယ်။ကရာချီမြို့ကနေရဝါပန်ဒီမြို့ကိုမြေထားသွားနေစဉ်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကအတိအပြုပြောဆိုခဲ့ကြပါတယ်
။အော်တိုဘာလ31ရက်ကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညနေစီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုတန်လွင့်နေတဲ့ရေဒီယိုစီစဉ် PP ချင်း ATSET 17နဲ့ MIA 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington,